လေးရှားနိုင်ငံကပြည်ပရှိတောင်းလူသမားတွေအပေါ်ပြုမှုဆက်ဆံမှုနဲ့ပတ်သက်လို့ရုပ်တံအထူးသတင်းတော်တစ်ခုမှဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတူကိုဖမ်းဆီးထားပြီးနိုင်ငံကနှင်ထုတ်မယ်လို့ချိန်ချောက်ထားတာဟာမလေးရှားမှာသတင်းလူလက်ခွင့်ရော့နေကြဆင်းလာတာကိုပြနေတယ်လို့သတင်းလူလက်ခွင့်ဆိုင်ရာအဖွဲ့တွေကဝေဖန်ပြောဆိုကြပါတယ်။အသက်24နှစ်အရွယ်ဘင်္ဂလားဒေ့ရှ်အလို့သမားမိုဟာမက်ရီဟန်ခါဘီယာကအယ်ဂျာဇီရာရုပ်သံသတင်းဌာနရဲ့101 East ဆိုတဲ့အစီအစဉ်နဲ့တွေ့ဆုံပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့အလို့လွတ်ခွင့်လက်မှတ်ကိုမလေးရှားအာဏာပိုင်တွေကရုပ်သိမ်းခဲ့ပြီးနောက်သတင်းပတ်အတော်ကြာမှာတော့သူ့ကိုဖမ်းလိုက်တာပါမလေးရှားဆိုရဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးဆိုပြီးလှုပ်ဆောင်တဲ့နေရာမှာရွှေပြောင်းလူသမားတွေကိုပြစ်မှတ်ထားခွဲခြားဆက်ဆံပြီးဖမ်းဆီးခဲ့တယ်လို့ဇူလိုင်လ3ရက်နေ့ကထုတ်လွှင့်ခဲ့တဲ့ Locked Up in Malaysia's Lockdown ဆိုတဲ့101 East ရုပ်သံအထူးအစီအစဉ်မှာကာဘီယာကမလေးရှားအစိုးရကိုဆဆွဲပြောဆိုထားတာပါကာဘီယာကိုဗာဆွဲခြင်းမှမတင်ပေအခုချိန်ထိစက်ဖန်းထားစေဖြစ်ပါတယ်သူကိုနှင်ထုတ်မယ်မလေးရှားကိုနောင်ဘယ်တော့မှပြန်မလာနိုင်အောင်ပိတ်ပင်မယ်လို့မလေးရှားတာဝန်ရှိသူတွေကချိန်ချောက်ပြောဆိုထားပေမဲ့ဘယ်လိုဥပဒေမျိုးကိုချိုးဖောက်လို့သူ့ကိုဖမ်းထားရဲဆိုတာကိုတော့အာဏာပိုင်တွေကရှင်းမပြပါဘူးကာတာနိုင်ငံရှိဆိုင်အယ်ဂျာဇီရာရုပ်သံသတင်းဌာနနဲ့ပတ်သက်လို့လည်းမလေးရှားအာဏာပိုင်တွေကအရေးယူလှုံ့ဆော်ခဲ့ပါတယ်ရင်းရတဲ့ရုပ်တံအထူးစီစဉ်အတွက်လုပ်ကန်ခဲ့တဲ့တရင်ောက်တွေကိုစူပူမှုဖြစ်အောင်လှုပ်ဆောင်မှုနဲ့ထိန်းသိမ်းခဲ့တယ်လို့အယ်ဂျာဇီရာဟာလိုအပ်တဲ့လုပ်ငန်းလိုင်စင်မရှိဘဲရုပ်တံရိုက်ကူးထုတ်လွှင့်ခဲ့တယ်ဆိုပြီးဆွဆွဲထားပါတယ်။အနည်းကပဲကွာလာလပူမြို့တော်ကအယ်ဂျာဇီရာရုံးခန်းတွေကိုမလေးရှားရဲတွေဝန်ရှာပြီးကွန်ပျူတာနှလုံးကိုတင်သွားပါတယ်ခင်ဗျာ။